တော်တာရှင်ပါခင်ဗျာ
အခုတစ်ပတ်ကျွန်တော်တို့တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာမြန်မာနိုင်ငံအတွင်းအစိုးရအသစ်ဖွဲ့ဖို့အတွက်ဝန်ကြီးပေါင်း30ကိုလွှတ်တော်ကနေပြီးတော့အတည်ပြုပေးလိုက်တဲ့ဆိုတဲ့သတင်းနဲ့အဲ့ဒီသတင်းပေါ်မှာအခြေခံပြီးကျွန်တော်တို့ပြည်ပမှာရှိနေကြတဲ့မြန်မာအရေးတက်တက်ကြွကြွလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေကပုံကိုယ်တွေမြန်မာအရေးလေ့လာသူပုံကိုယ်တွေအမြင်တွေကိုတင်ပြသွားမှာဖြစ်ပါတယ်။အခုဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့ဗြိတိန်နိုင်ငံလန်ဒန်မြို့အခြေစိုက် Burma Democratic Concern ဆိုတဲ့အဖွဲ့ကတောင်ကန်ပြောရေးဆိုခွင့်ရှိသူကိုမျိုးသိန်းကနေဒါနိုင်ငံမှာအခြေစိုက်တဲ့ CFOB ကနေဒါနိုင်ငံမြန်မာမိတ်ဆွေများအသင်းကပြောရေးဆိုခွင့်ရှိသူကိုတမောင်ထူးနဲ့ Burma Today Internet သတင်းစာက Editor ဦးမြင့်လှိုင်းအထက်အပြင်မြန်မာအရေးလေ့လာသူဦးမြင့်စင်တို့ဖြစ်ကြပါတယ်။ခုနပြောကြားခဲ့သလိုပဲနေပြည်တော်လွှတ်တော်အစည်းအဝေးမှာအစိုးရသစ်ဝန်ကြီးရာထူးအတွက်တင်သွင်းထားတဲ့ပုံကိုယ်တွေကဝန်ကြီးအရေးအတွက်30ကိုအတည်ပြုပေးလိုက်ပြီးဆိုတာသတင်းတွေထွက်ပေါ်လာပါပြီ။အဲ့ဒီအတည်ပြုလိုက်တဲ့ဝန်ကြီးတွေထဲမှာဆိုလို့ရှိရင်စစ်တပ်ကအငြင်းစားဗိုလ်ချုပ်တွေဒါအပြင်အငြင်းစားမဟုတ်သေးဘဲနဲ့လက်ရှိစစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့ဒုတိယဗိုလ်ချုပ်ကြီးတွေလည်းပဲပါဝင်လာကြပြီးအရသာက4ယောက်ပဲပါတယ်ဆိုတာအားလုံးသိပြီးကြပြီဖြစ်ပါတယ်။အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပြည်ပမှာလည်းပဲဝေဖန်တာတွေတော်တော်များများကြားရပါတယ်။ဒီအရင်တော့ကနာပါစစ်အစိုးရလက်ထက်ကယူနီဖောင်းဝတ်ထားတဲ့စစ်ဗိုလ်ချုပ်ကြီးတွေကယူနီဖောင်းချုပ်ပြီးအခုအရဝတ်နဲ့ဝန်ကြီးလာပြီးတော့လုပ်နေကြတာဘာမှထူးခြားမှမဟုတ်ပါဘူးဆိုတော့ဝေဖန်တာတွေကိုအများကြီးပဲကြားနေရပါတယ်။ဒီတော့ဒီအခြေအနေအရရပေါ်မှာဘယ်လိုသုံးသပ်မိလဲဆိုတာဥစွာပထမကျွန်တော်ကိုမင်းစင်ကိုမေးပြသည်ခင်ဗျာဘယ်လိုများသုံးသပ်မိပါသလဲ
။ဘိုင်းနှစ်ပိုင်းရှိပါတယ်။တစ်ပိုင်းကတော့ဒီအိုဆိုးသူနဲ့ပြည်သူလူထုနဲ့ဆက်ဆံရေးပေါ့။ State နဲ့ Society ရဲ့ Relation အဲ့အိုဆိုးသူနဲ့ဒီလိုမျိုးဆက်ဆံရေးကိုတော့တပိုင်းညမယ်နောက်တပိုင်းကတော့ဒီအိုဆိုးသူအချင်းချင်းကြားထဲမှာဘလို့ဆက်ဆံရေးအပြောင်းအလဲတွေကလည်းဘလို့လူထူးခြားမှုတွေရှိတယ်ဆိုတော့ကျွန်တော်ကြည့်နေပါတယ်အမှတ်တပိုင်းမှာတော့ဒီအိုဆိုးသူနဲ့ဒီပြည်သူလူဆက်ဆံရေးပေါ့လေဒီအပိုင်းမှာတော့ဒီပြည်မမပြောင်းလဲစရာအသိမရှိပါဘူးအိုဆိုးသူတွေဘက်ကကနာပြောတဲ့ဒီလူတွေပဲဖြစ်တဲ့အကြောင်းမူသဖြင့်ဒီအခြေခံဥပဒေအောက်မှာဒီလိုလူတွေပဲဆက်ပြီးအုပ်ချုပ်တဲ့အကြောင်းကိုကျွန်တော်ဒီပြည်내မှုတွေကတော့ဆက်ရှိနေမယ်လူခွင့်ထိုးပေါင်းမှုတွေအထူးသဖြင့်တိုင်းရင်းသားတွေတာတွေမှာဆက်ရှိနေဖို့များတယ်ဒီအိုဆိုးသူတွေကလည်းဗိုလ်ချုပ်ဦးကြီးတန်းရွှေရဲ့ဩဇာကဆက်ပြီးရှိနေမယ်အတွက်ကြောင့်မို့အထူးသဖြင့်ကြောင်းလဲမှုတွေကိုလည်းအများကြီးလုပ်နိုင်ဖို့မရှိပါဘူးဒီသူတွေကြောင်းလဲမှုလို့ဆိုတဲ့နေရာမှာစီးပွားရေးကအထူးသဖြင့်ကြောင်းလဲမှုကိုတော့မှပြစ်ပြီးတော့လုပ်နိုင်ပေမရှိဘူးလို့ကျွန်တော်သုံးသပ်ပါတယ်ဒါပေမဲ့ဘာလို့ဆက်လာနေလဲဆိုတော့ကရိုနီအစ္စမ်လို့ခေါ်တဲ့ဒီမီးစက်ရစီးပွားရေးသမားတွေနဲ့လက်သလုပ်ရဲ့ဒီပလင်းတူပူးစုတွေကျင်းဒီဘဒီခရိုနီအစံကတော့ပုံပြီးဆိုးသွားနိုင်ပါတယ်ဘာလို့ပုံဆိုးလဲဆိုတော့ဒီပုတ်ကလေးကပိုင်းပြူရာတွေလည်းပုံပြီးတော့ဗျမ်းမရလုံလာတယ်ဒီတက်ပုံဆိုးတာကနိုင်ငံရေးထဲမှာလူတွေပိုးပါလာတာပေါ့ဒါဒီအမတ်တွေလည်းများလာတယ်ဝန်ကြီးတွေလည်းများလာတယ်တိုင်းနဲ့ပြည်နယ်အဆင့်ပေါ်ပြအကုန်များလာတဲ့အခါကျတော့အဲ့ဒီလူတွေအတွက်ချင်းနဲ့အောင်ဆိုပြီးတော့လက်ထိုးရတွေလည်းပိုးများလာမယ်အဲ့တော့ဒီခရိုနီအစံကပုံဆိုးလာမယ်စီးပွားရေးဖြင့်တောင်းလဲမှုကတိတ်မရှိနိုင်ဘူးလူတွေကတော့ဟိုဆင်းရဲဝဲတည်မှုနဲ့ဒုက္ခတွေကတိတ်မကြုံရမယ်အဲ့တော့သူပြောရင်တော့ဒီအိုဆိုးသူနဲ့လူလူကြမှာဆက်ဆံရေးကကြောင်းလဲဝယ်မရှိဘူးလူလူကတော့မယုံကြည်မြဲမယုံကြည်ဘူးမုန်းတီးမြဲမုန်းတီးမှုတွေဆက်ပြီးတော့ရှိနေမယ်အခွင့်အခါသိရင်အန်တုမှုတွေဖြစ်ဆံမှုတွေဆက်ပြီးရှိနေနိုင်ပါတယ်ဒါပေမဲ့ကဒီအိုဆိုးသူအချင်းချင်းကြမှာဆက်ဆံရေးမှာတော့လှုပ်လို့ရဖြစ်လာတယ်ကျွန်တော်တွေ့ရပါတယ်ဒီကောကကျွန်တော်ပြောခဲ့သလိုပဲဒီအာနာအဆောက်အုံတစ်ခုပေါ်လာတယ်တစ်ဖက်ကလာဒီအစိုးရတက်ဖြစ်တယ်နောက်တစ်ဖက်ကကြတော့ဒီစစ်တပ်ဖြစ်တယ်ဒီအာနာအဆောက်အုံတစ်ခုတကယ်ပုံမပေါ်လာခင်မှာပဲအခုချိန်မှာဆက်ပြီးတော့ဒီအာနာဝင်စုမတက်တာကျွန်တော်တွေ့ရတယ်လာဒီစီနီယာဂျူနီယာလာကြီးစင်ငယ်လိုက်ရာထူးခဏမဟုတ်ဘဲနဲ့ဘုဂျုံမကြီးတန်းရွှေကဖိလုတ်ချန်လာတဲ့သူရွေးလုတဲ့ခမလာဘုဂျုံရွှေမန်းတို့လူမျိုးကစစ်တော်ဥက္ကဋ္ဌဖြစ်တော်တာမျိုးလာသူရမြင့်အောင်နဲ့ပတ်သက်ပြီးတဲ့နေ့ကျွန်တော်ကြားနေရတာမျိုးပေါ့လေဒါတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ဆိုးသူတွေဈာထဲမှာတော့ဒီအားပြိုင်မှုတွေတင်းမာမှုတွေကျွန်တော်ဖြစ်နေတာတွေ့ရပါတယ်ဒါပေမဲ့ဒီလိုအားပြိုင်မှုတွေရှိတဲ့အကြောင်းမို့အားဒါကတော့ဖြင့်ကောင်းတဲ့လက္ခဏာပဲဆိုပြီးတော့ပျော်ရွှင်ပြီးတော့အကောင်းမြင်နေဖို့ကျွန်တော်ပြောတာမဟုတ်ပါဘူးဒါပေမဲ့လေဒီလိုအားပြိုင်မှုတွေရှိနေတာကိုတစ်လူရှုပြီးတော့ဒီပုံထဲကဒီပဲပဲအရေးမကြီးပါဘူးလို့ပြစ်ပယ်မယ်ဆိုရင်လည်းမားလို့ကျွန်တော်ယူဆပါတယ်ချုပ်ပြောမယ်ဆိုရင်တော့ဒါနိုင်ငံရေးရဣရိယာပုတ်ပြောင်းတာပေါ့လေလားထိုင်နာနေထသလိုလျှောင်းနာနေပြီးတော့လမ်းလျှောက်သလိုအဲ့လိုမျိုးဣရိယာပုတ်ပြောင်းတဲ့အခါတိုင်းမှာဒီသဘာဝအတိုင်းမှာပဲ gravity ပေါ့လေအဲအိုဆန်ကျင်ပြီးလောရပါတယ်အဲ့လိုခါတိုင်းမှာခံချက်ပြတ်မှုဖြစ်တတ်ပါတယ်အဲ့လိုဖြစ်လို့ရှိရင်အတိုက်ခံများအနေနဲ့နိုင်ငံတကာအနေနဲ့ဖြစ်လာတဲ့အခြေအနေပေါ်မူတည်ပြီးတော့ဘယ်လိုတိုင်းပြည်တွေအကောင်းဆုံးဖြစ်အောင်လို့ဆောင်ရွက်နိုင်မလဲဆိုတော့ဒီနိုင်ငံတကာနဲ့အတိုက်ခံများဤပေါ်မှာအားကြီးမူတည်ပါတယ
်ဟုတ်ပါတယ်ခင်ဗျာအခုကိုမင်းစင်ပြောခဲ့သလို cronyism နော်အပေါင်းအသင်းဆွေမျိုးရောင်းရင်းကြီးပွားကောင်းစားရေးဝါဒပိုးပြီးတော့ကြီးထွားလာမယ်ဆိုရင်တော့တိုင်းပြည်နဲ့ပြည်သူတွေအတက်ပဲနစ်နာစရာဖြစ်လာမှာပါခုနပြောခဲ့သလိုပဲဝင်ကြီးတွေ အယောက်30အတီးပြူပေးလိုက်တဲ့ထဲထဲမှာအရသားက4ယောက်ပဲပါလာပါတယ်ဒီအရသား4ယောက်ဆိုတဲ့အချိန်မှာတခါဒီဥပနာမောင်းနေဆိုလို့ရှိရင်ရွေးကောက်ပွဲမှာလည်းသူကဝင်ပြန်ရတာမဟုတ်ဘူးနော်သူကပြည်သူ့လွှတ်တော်လဲကိုယ်စားလဲလည်းမဟုတ်ဘူးအဲဂျနီဗာမှာဆွေးနွေးတဲ့နိုင်ငံဂျနီဗာကုလသမဂ္ဂရုံးမှာတာဝန်ထမ်းဆောင်နေရတယ်အခုလိုခေါ်ပြီးတော့ဝန်ကြီးခန့်လိုက်တာမျိုးဖြစ်ပါတယ်ဒီလိုလွှတ်တော်ကိုယ်စားလဲမဟုတ်ဘဲနဲ့ဝန်ကြီးဖြစ်လာတဲ့ဆိုတဲ့ခါကလည်းပဲနည်းနည်းထူးခြားနေတာပေါ့လေထုံးစံကတော့လွှတ်တော်မှာပြည်သူတွေကရွေးချယ်တင်မြှောက်ပြီးတော့လွှတ်တော်ကိုယ်စားလဲဖြစ်လွှတ်တော်ကိုယ်စားလဲတဲ့ကနေပြီးတော့မှအစိုးရအဖွဲ့မှာရွေးကြတာထုံးစံပဲလေအဲ့တော့ဒီအခုဖြစ်နေတဲ့အခြေအနေပေါ်မှာဥမျက်နှာရောဘယ်လိုများမြင်မိလဲခင်ဗျာပြောပါဦး
โอเคဟိုဒီကနေ့အချိန်ကြီးရတော့ဗောနော်ဒီနာအဖကဟလာဖယ်ကြီးအုတ်ချုပ်ပုံအခြေခံဥပဒေဆိုတာကိုသူကဟိုဟန်ပြလိုက်တာဗောနော်ပုံပြပြီးတော့ဒါဟိုစစ်တပ်ကိုကျွန်တော်တို့ဒီအရွက်ဝက်ကြောင်းတာဗောဒါဟိုကျွန်တော်ဒီအာဏာရှင်နိုင်ငံတွေမှာဖြစ်လေဖြစ်တာရှိတဲ့သဘောပါပဲဆိုတော့အဲ့လိုဖြစ်လာတဲ့အခါမှာအခုလက်ရှိအချိန်ဒီမှာကြည့်မယ်ဆိုလို့ရှိရင်ဒီ February 17ရက်နေ့မှာဒီနိုင်ငံမှာရှိတဲ့အာနာရှင်မူဘရက်ကိုပြည်သူတွေကနေပြီးတော့ဟလာ18ရက်လောက်ကြာအောင်ဆန္ဒပြပြီးတော့ဒီထုတ်ချခဲ့နိုင်တာရှိတယ်။ဆိုတော့အဲ့လိုဟာမျိုးဒီဗမာနိုင်ငံရဲ့ပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေနဲ့ဟိုဖြစ်လာမလားမဖြစ်လာဘူးလားဆိုတာမျိုးကိုဒီကဟိုစဉ်းစားကြတာရှိပါတယ်။ဆိုတော့ဒီအချိန်ဒီမှာခုနကဥက္ကမောင်ကြီးထောက်ကြတဲ့အချက်ကိုကြည့်မယ်ဆိုရင်ဒီနာဖကဒါသူလုပ်ချင်တာကိုတုတ်ဖို့အတွက်ဟိုအစီအမောမတည့်တဲ့ဟလာဝင်ကြီးခံတော်မှုတွေဘာတွေကအဆပေါ့နော်။ဟလာလှုပ်လာတာတော့တွေ့ရပါတယ်။အဲအဲ့လိုလှုပ်လာခဲ့တဲ့အတွက်အချိန်ထဲမှာခုနကဟလာကိုမင်းစင်တင်ပြသွားခဲ့သလိုဟလာကျွန်တော်ဒီနာပါစစ်ကောင်စီတွေထဲမှာပဲဟိုအမြင်ကြည်တယ်မှုတွေသဘောထားဟိုမတိုက်ဆိုင်တာတွေဟိုဖြစ်လာတာတွေ့ရပါတယ်။တော့အဲ့ဒီဟာကကျွန်တော်ဒီမိုကရေစီအင်အားစုတွေအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒီလိုနာအဖအထဲမှာရှိနေတဲ့ဖြစ်ပေါ်ပြောင်းလဲမှုတွေကိုကျွန်တော်တို့ကဟိုဒီဟာကိုဘယ်လိုလုပ်ပြီးတော့ဟလာအတိုက်ခံနေတဲ့အင်အားတစ်ခုတိဆောက်နိုင်မလဲဟလာလုတ်ကန်နိုင်တဲ့ဟိုပေါ့နော်ဟိုအခွင့်အလမ်းတွေပေါ်အောင်ကျူးစွာနိုင်မလဲဆိုတာကိုတော့စဉ်းစားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုစဉ်းစားနိုင်မယ်လုတ်ကန်နိုင်တဲ့အချင်းချင်းတွေကိုကျွန်တော်တို့လှုပ်လာနိုင်မယ်ဆိုလို့ရှိရင်တော့ဟလာတိုင်းပြည်ကိုပြောင်းလဲမှုအတွက်ကျွန်တော်တို့လေကတဲ့တွေပေါ့နော်တစ်ဆင့်ပြီးတစ်ဆင့်သွားနိုင်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်တို့ဒီဘားမှာပေါ့လေတက်တက်ကြွကြွနဲ့မြန်မာအရေးလှုပ်ရှားနေကြတဲ့ဒီလူငယ်ပိုင်းကကိုယ်စားလှယ်တွေသဘောပေါ့လေကျွန်တော်အခုဖိတ်ခေါ်ထားတာဒီကနေဒါနိုင်ငံ CFOB အဖွဲ့ကကိုတင်မောင်ထူးကိုလည်းပဲဘယ်လိုမြင်နေလဲဆိုတာပြောပြပါအောင်ခင်ဗျာ
ကျွန်တော်အနေနဲ့ကတော့ဗျာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာတိတ်တော့မအံ့အောင်တိတ်လည်းကြီးကြီးမားမားမမျော်လင့်ထားပါဘူးဘာကြောင့်လဲဆိုတော့ဒါရီကဒီတိုင်းလဲသူတို့လှုပ်ရှင်တယ်လို့သူတို့ဟိုပါအကြောင်းနဲ့ဆိုတာကတော့ထင်ရှားပါတယ်ဒါပေမဲ့ရည်ကြီးတဲ့ချက်ကလောလောဆယ်မှာကိုနိုင်ငံတကာရဲ့တုံ့ပြန်မှုပေါ့နော်လက်ရှိဖြစ်နေတဲ့ဒီပါလီမန်ရောနောက်အစိုးရအဖွဲ့အသိအပါအဝင်ပေါ့နော်ဒီပေါ်မှာရှစ်ဆက်ဘလို့ရှိလန်းနေတယ်ဘလို့တုံ့ပြန်မှုတွေနဲ့အစီအစဉ်ရာဘက်ကနေတွားကြမယ်ဆိုတဲ့ချက်ကအေးကြည့်တဲ့ချက်ချက်လို့ကျွန်တော်ထင်ပါတယ
်။ကနေခင်ဗျားတို့အဲ့ဒီကကနေဒါအစိုးရအနေနဲ့ဘယ်လိုသဘောထားရလဲဆိုတာအဲ့ဒါလေးလည်းထည့်ပြောပေးပါလားဗျ
။လုံးလုံးစင်မာကတော့ကနေဒီအစိုးရကတော့တရားဝင်သဘောထားကိုမထုတ်ပြန်သေးပါဘူး။အာဒါပေမဲ့ကျွန်တော်တို့သိတဲ့လောက်ကတော့ကနေဒီအစိုးရကနေပြီးတော့မြန်မာပြည်ပေါ်မှာအဖြစ်အပျက်စစ်အစိုးရပေါ်မှာချမှတ်ထားတဲ့ရေးယူမှုတွေကတော့ရုပ်သိမ်းဖို့အလားအလာမရှိပါဘူး။ဒါတော့ကျွန်တော်အခုလောလောဆယ်မှာဟိုတော်တော်လေးဟိုသိကြတာကျွန်တော်ပြောနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကတစ်ဖက်မှာရှိနေတဲ့အချက်တစ်ချက်ကဟိုအခြေအနေနဲ့အညီပေါ့နော်ပြောင်းလဲနေတဲ့အခြေအနေတွေရှိပါလိမ့်မယ်မြန်မာပြည်မှာပေါ့နော်ဆိုတော့အကယ်၍များတရှိဖြစ်ပေါ်လာတဲ့ဒီအစိုးရကနေပြီးတော့ပေါ့နော်ပါလီမန်အပါအဝင်ပေါ့နော်အဖြစ်ဖြင့်ကျွန်တော်တို့နိုင်ငံတကာကစိုးရင်ကြောင်ကြောင်မှုခဲမှာအရေးကြီးဆုံးအချက်ကတော့နိုင်ငံရေးကျင်းသားတွေကိစ္စဖြစ်ပါတယ်ဒီနိုင်ငံရေးကျင်းသားတွေကိုသူတို့အနေနဲ့ချွန့်ချက်မရှိပေါ့နော်ကျန်လို့ပြနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်နိုင်ငံတကာရဲ့သဘောထားအပိုင်းမှာပြန်ပြီးစဉ်းစားလာနိုင်တဲ့အရာလေးတွေရှိနေမှာလို့ကျွန်တော်ထင်ပါတယ်အဲဒီကိစ္စကပုံမှန်တဲ့ကိစ္စပါကျွန်တော်အခုနိုင်ငံပိုင်းအတင်းကလည်းဒီကနေဒါမှာဆက်တန်းကျောင်းသားတွေဆွေးနွေးပွဲတစ်ခုမှာကျွန်တော်သွားတက်ခဲ့ပါတယ်အဒီမှာရှိနေတဲ့သူငယ်တွေပေါ့နော်ဆက်ကျော်ဆက်ရွယ်တွေကပြင်လဲဒီမှာကြီးမှာတင်းကြခံနေရတဲ့ဒီနိုင်ငံကျင်းသားတွေပေါ့လူငယ်တွေကျောင်းသားတွေဘုန်းကြီးတွေရဟန်းတွေကအားလုံးအတွက်စိုးရိမ်နေကြတယ်ဆိုတဲ့ဥစ္စာအချက်ကဘာလို့ပြလဲဆိုတော့ဒီနိုင်ငံတကာရဲ့သဘောထားပေါ့နော်ဟိုအကယ်၍စစ်ဆိုးရွားကနေပြီးတော့နောက်တက်လာတဲ့ဆိုးရွားပါဝင်ပေါ့နော်ဒီလိုတစ်ခုအပြောင်းအလဲလုပ်ပြီးနိုင်နေဆိုရင်တော့ဒါကောင်းတဲ့လက္ခဏာတစ်ခုလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုဆက်ပြီးတော့ဒီတိုင်းနိုင်ငံမှာရှိနေကြတဲ့မြန်မာတွေလားတိုင်းရင်းသားတွေကရောဒီအခုလိုအဆိုးရွားအဖြစ် ဖွဲ့စည်းမဲ့ကိစ္စပေါ်မှာဘယ်လိုသဘောထားရှိနေကြလဲပြည်တခြားအစိုးရကရောဘယ်လိုများသဘောထားရှိမလဲဆိုတာတွေကိုဦးမျိုးသိန်းဝင်လဲနေကြပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဒီတိုင်းနိုင်ငံအစိုးရအနေနဲ့ကတော့တို့ကငကိုတွေကဒီတောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတို့အပြည့်အဝထောက်ခံတယ်ဆိုတော့တို့အငြင်းတန်းထက်ကတို့လည်းပြောပြသပါဆိုတော့အခုလည်းဆက်လက်ပြီးတော့ထောက်ခံနေပါတယ်ဒါအပြင်အခုကျွန်တော်တို့ပေါ့နော်ဒီတိုင်းဒေသလူမျိုးတွေကကျွန်တော်တို့ဒီနိုင်ငံရေးအဖွဲ့အစည်းတွေအနေနဲ့ဟောဆိုလို့ရှိရင်အခုဖြစ်ပေါ်လာတဲ့အစိုးရအသက်ကဆိုလို့ရှိရင်ဒါကဟိုစစ်သားအရေးကွန်ကနေပြီးတော့အရေးသူ့ရဲ့အရေးကွန်ကိုပြောင်းလဲလိုက်တယ်။ပြောင်းလဲလိုက်ပြီးတော့အခြေအနေတွေကတို့အစိုးရအသက်ဖွဲ့တယ်လို့ပြောတော်လဲပဲ။အခြေအနေကပိုကောင်းလာတဲ့အနေအထားကိုကျွန်တော်တို့မမြင်ရသေးဘူး။ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီအစိုးရဆိုလို့ရှိရင်အ ਨੇ ဆုံးတော့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစီဝေးခွင့်လွတ်လပ်စွာအစည်းအုံဖွဲ့စည်းခွင့်ဒါတွေရှိသင့်ပါတယ်။ဒီလိုအခြေအနေမျိုးတွေနေနေတာပြီးခဲ့ဒီနေ့ပဲကျွန်တော်သတင်းဝင်လာတယ်။ဒီမြန်မာပြည်မှာပေါ့ဗျာ Beta Institute ဆိုတဲ့ဖွင့်နေလူငယ်တွေကိုပညာရေးတွေသင်ပေးတယ်။ဒါကိုအစိုးရကနေပြီးတော့ဒီအာဏာပိုင်အဖွဲ့အစည်းတွေကနေပြီးတော့ဒီရုံးခန်းငှားထားတဲ့ကျောင်းငှားထားတဲ့အိမ်ကိုအခြေအနေကိုဖိအားပေးပြီးတော့ဖယ်ခိုင်းတယ်။ဆိုတော့ဒီလိုအခြေအနေမျိုးတွေရှိတယ်ဒါတော့မှပညာရေးသင်နေတဲ့ကျောင်းဆိုတဲ့ခါကြတော့အခုဖြစ်ပေါ်လာတဲ့အစိုးရဟာဆိုလို့ရှိရင်ဒါကဘလို့အစိုးရလဲဆိုတော့ကျွန်တော်ကသတင်းနဲ့ထားပြီးတော့စောင့်ကြည့်ရမှာဖြစ်ပါတယ်။ဒါမှပေကတခုကတော့သူတို့ကတော့ဒီစစ်uniform ကနေပြီးတော့အရက်ဖက် uniform ကိုပြောင်းတာဆိုတော့စိတ်တော့ထူးခြားလာကြတော့မရှိပါဘူး။တိုးတော်လည်းပဲကျွန်တော်တို့ပေါ့နော်ဒေါအောင်ဆန်းစုကြည်ကိုရံကလည်းအကုန်လုံးနဲ့ပေါ့အကုန်လုံးတွဲဆုံဆွေးနွေးရေးကိုသူကဖြစ်အောင်လုပ်မယ်။ဒါကပြောဖို့လည်းအဆင်သင့်မယ်ဆိုတော့ကျွန်တော်တို့ဒီအဖွဲ့အစည်းတွေအနေနဲ့ကတော့မြန်မာပြည်မှာတကယ်ဒေါအောင်ဆန်းစုကြည်ရဲ့ဥဆောင်မှုအတိုင်းပဲတကယ်ကိုစစ်မှန်တဲ့တွဲဆုံဆွေးနွေးရေးဖြစ်ပေါ်လာမှုနောက်တစ်ခါအရေးကြီးဆုံးကကျွန်တော်တို့ယနေ့အချိန်ထိပေါ့နော်တိုင်းဒေသလူမျိုးတွေရဲ့အခွင့်အရေးတွေကိုကျွန်တော်အပြည့်အဝအမခံနိုင်မှုမရှိသေးပါဘူး။ဒီလိုဟာတွေကလည်းဒါမြန်မာပြည်အတွက်မကောင်းတဲ့အလားလာတွေပါ။ဒီဟာတွေကိုအကုန်လုံးပတ်ပြောက်သွားအောင်ဒေါအောင်ဆန်းစုကြည်ကဒီ27ရာစုပင်လုံကြီးလာကန်ဆိုတာကိုလည်းပြောဆိုထားတာရှိပါတယ်။သူတို့ကကျွန်တော်တို့တကယ်ကိုမြန်မာပြည်မှာအမျိုးသားရင်ကြားစေဖြစ်ပေါ်လာစေနောက်တစ်ခါကျဒီတိုင်းဒေသကြီးကိုမောင်မောင်အားလုံးကြားထဲမှာကျွန်တော်တို့နားလည်မှုတွေပုံမတီးစောင့်နိုင်မှုအတွက်ဒီ27ရာစုပင်လုံကြီးလာကန်ဆိုတာလည်းဖြစ်လာတဲ့နေဒီအခုဘယ်လိုပဲအစိုးရတွေဖွဲ့စည်းပေါ့နော်တိုင်းဒေသကြီးကိုမောင်မောင်တွေအားလုံးပြည်သူတွေထောက်ခံမှုကိုမရဘူးဆိုလို့ရှိရင်သူတို့ဖွဲ့စည်းလေအလကားပါပဲဆိုတာကိုကျွန်တော်ပြင်ပြလိုပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ခုနကစောစောပိုင်းကကိုမင်းစင်ပြောသွားတဲ့ထဲမှာပေါ့လေနော်ဒီစစ်တပ်ထဲမှာဒီဝိုင်းရင်ဗိုလ်ချုပ်တွေနဲ့မကြသေးခင်ကမှနောက်တက်လာတဲ့ဗိုလ်ချုပ်တွေနော်ဒီစစ်အရာရှိကြီးတွေကြားထဲမှာစိတ်ဝန်းကွဲပြားမှုတွေများဟိုဖြစ်လာနိုင်သလားအခုတော့မှပဲကျွန်တော်တို့လည်းသတင်းတွေကြားနေတာပဲဒုတိယဗိုလ်ချုပ်ကြီးမြင့်အောင်ဆိုလို့ရှိရင်အစကာကွယ်ရေးဝန်ကြီးရာထူးအတွက်ပေးတော့မလို့လို့ပါလို့လို့သတင်းဖြစ်ပြီးတော့နောက်ပိုင်းမှာအခုစိတ်ဝန်းကွဲပြီးတော့သူ့ကိုယ်တော်မှပဲဒီနေကြကြုတ်ချတာဆိုတဲ့သတင်းတွေထွက်လာတယ်ဟုတ်မဟုတ်တော့ကျွန်တော်တို့အတီးပြုတ်လို့တော့မရသေးဘူးပေါ့လေအဲဒါအပြင်လည်းပဲတချို့ဆိုလို့ရှိရင်အစကတိုင်းမှုတဲ့တောင်မှအာနာကြီးထွားနေခဲ့ပြီးတော့အခုတိုင်းမှုရဲ့လက်အောက်ကိုပြန်ပြီးတော့ရောက်သွားရမလို့အခြေအနေမျိုးတွေရှိနေတယ်ဆိုရင်ဒီတမတော်အရာရှိကြီးတွေကြားထဲမှာဘယ်လိုများဖြစ်လာမလဲဆိုတာဒါတွေလည်းပဲစိတ်ဝင်စားစရာကိစ္စတွေပေါ့လေဒီတော့အဲ့ဒီလိုအခြေအနေအရာရာပေါ်မှာဆက်ပြီးတော့ကျွန်တော်တို့သုံးသပ်ချင်ပါသေးတယ်ဟိုကွန်မြူနီပဲဆက်ပြီးတော့ပြောပါအောင်လားခင်ဗျာ
โอเคสุดมันเนี่ยเฉยๆပြောနေတာပေါ့လေကျွန်တော်တို့ကဒီသူစစ်ချင်းအတိုက်ခံအင်အားစုတွေကဒီနိုင်ငံရေးကိုကြီးရဲ့အခါမှာဒီအုပ်စိုးသူနဲ့ပြည်သူကြားထဲကပဋိပက္ခကိုပဲအရန်အာယုံစိုက်ကြည့်တဲ့အခါမှာဒီအုပ်စိုးသူအစင်းကြားထဲမှာရှိတဲ့ပဋိပက္ခကိုဘလို့အကျိုးရှိအောင်ပေါ့နော်တိုင်းပြည်အတွက်အကျိုးရှိအောင်ဘလို့လုပ်မလဲဆိုတဲ့နေရာမှာကျွန်တော်တို့ဒီမဟာဗျူဟာချရနေမှာအားနည်းပါရပါတယ်ဒါကြောင့်ကျွန်တော်ကပြောတာကသူတို့ကြားထဲမှာတင်းမာမှုတွေရှိတယ်အားဖြည့်မှုတွေရှိတယ်ဒါပေမဲ့လည်းအခြေခံအချက်ကတော့အခုထိတွေ့နေရတာကတော့သူတို့အားလုံးဟာသူတို့အာဏာတည်မြဲရေးသူတို့ဟလာညှို့ညို့ရေးအဲ့ကူရောသူတို့အလားအလွတ်မခံနိုင်သေးဘူးဘယ်သူမှတော့ဗိုလ်ချုပ်ခင်းညွန့်လိုမျိုးအကျယ်ကျုံမကြချင်ဘူးဘယ်သူမှတော့ဒုက္ခရောက်သွားမျိုးမဖြစ်ချင်ကြဘူးအဲ့ခါကျတော့လက်ရှိအခြေအနေဒီစစ်တပ်ထဲမှာပေါ့လေဒီပျော်ပြောင်းတဲ့လူလားဒီပြုပြင်ပြောင်းလဲတဲ့လူပေါ်တယ်ဆိုတဲ့လက္ခဏာမျိုးတော့မတွေ့ရသေးဘူးဒါမို့ဒါမျိုးကိုဟလာလက်ရှိဖြစ်နေတဲ့မတည်ငြိမ်မှုတွေအားကျန်မှုတွေကိုကြည့်ပြီးတော့အစောတလင်ကောက်ချက်ဆွဲဖို့ရတယ်လူပါသေးရဲ့ဟိုဒါပေမဲ့ခုနကဟလာဒီကိုမြင့်လိုင်းပြောထားတဲ့ Egypt ကိစ္စဆိုမျိုးဒီမှာလည်းတွေ့ရတာပဲဒီအိုးဆိုးသူတွေကမှဟလာတော်ပြောင်းတဲ့လူကစစ်တပ်ကနေဝင်လာပြီးတော့တောင်းရွက်ပေးလို့အပြောင်းအလဲတွေဖြစ်ကုန်တာဟုတ်ဆိုတော့ပြဿနာတက်တိုင်းမှာကျွန်တော်တို့ကကြည့်ရမှာကအုပ်စိုးသူတွေမှာဟလာပြောင်းပြောင်းတဲ့လူကျွန်တော်ကကြားဟိုဘာကလဟာဗတ်ရောက်တဲ့အချိန်ချိန်မှတ်ဘူးအဲဒါကဘာ soft machine ဘာကလဟာဗတ်ကိုလည်းချက်ဖို့ခဲရမှာလေအဲ့လိုပဲမန်ဒလာနဲ့မပြီးဘူးမန်ဒလာရှိတယ်လို့ကဒီကလလည်းရှိလို့ဖြစ်တာဘာမှမတော့ဆန်းစစ်ကြည့်ပဲရှိပြီးတော့အဲ့လိုရှိဘူးဘာ soft machine ဘူးပြောင်းလဲတဲ့ဖြစ်တဲ့အဲ့မို့အိုးဆိုးသူတွေမှာဘယ်လိုပြောင်းလဲဆိုတော့ကျွန်တော်ကြည့်ဖို့လိုပါတယ်။တော့အပြင်ကတော့ဆိုးရွားတဲ့ဟာဗိုလ်ချုပ်ကြီးစန်းရွှေကနောက်ခတောက်လျှောက်ရှိနေမြဲတဲ့အကြောင်းမျိုးအားနည်းတဲ့အစိုးရ လုံနိုင်ကိုင်နိုင်စွမ်းသိမရှိတဲ့အစိုးရတစ်ပဲ free government ပေါ့ဗျာအားနည်းအစိုးရမျိုးပဲဖြစ်ဖို့များပါတယ်ဒီအစိုးရတွေမှာခေါ်တော့၎င်းလက်သက်တော်အမတ်ထဲမှာတော့၎င်းတချို့တချို့ပေါ့လေစိတ်ကောင်းစေတနာနဲ့ငါတို့ဟဲ့ပြင်လိုက်မဟဲ့ငါတို့ဟဲ့လုံလိုက်မဟဲ့ဆိုပြီးတော့လည်းရှင်းနိုင်ပါတယ်တချို့လည်းထုတ်ပြောတာကြားရပါတယ်ကျွန်တော်တို့ကတမတော်အစိုးရနဲ့မတူပါဘူးကျွန်တော်တို့ကတော့ပြင်ဘလို့ပါဖြစ်နေပါဒါပေမဲ့အဲ့လိုမျိုးပြောတဲ့လူတွေကအပြောများလာလေဒီလိုမျိုးကြီးတန်းချူစော်ကားလိုဖြစ်ပြီးတော့ဒုက္ခရောက်သွားနိုင်တယ်လို့ရှိပါတယ်ဒါကြောင့်မို့အစိုးရသစ္စာကလည်းသူတို့မှာသူတို့ရဲ့ဒီဘောင်ကဒီဟိုရီပေါင်တွေကပဲလိုရမှာသူတို့ရဲ့ဘောင်ကဒီလွတ်တော်စီမင်းစကန်ပေါင်တွေကပဲလိုရမယ်တချို့မှသိပြီးတော့အားနည်းနိုင်ပါတယ်သိပြီးတော့ညံ့နိုင်ပါတယ်အထူးသဖြင့်ဒီပုဂ္ဂိုလ်ရေးအရာကြည့်မယ်ဆိုရင်လေဘုရားနာဘုရားခင်ရတဲ့ထက်ကဇုံတရားမူဝါဒကိုသူမဆမှတ်ရင်တော့မှဆမှတ်ထားတဲ့မူဝါဒကိုအကောင့်ထဲပေါ်တဲ့အခါမှာသူတနေ့တည်းကသူ့ဘက်ကချက်တာလေးလောက်တာလေးလုံရင်းတာလေးရှိပါတယ်ဒါကြောင့်ဘုရားစိုးဝင်ပြင်လို့ရင်ဟလာတကယ်ကိုလူသက်သမားဘာညာလို့ပြောခံရပြီမယ်သူ့လက်ထက်မှာဟလာအခုလေသာမွေကိုအဲ့ချက်မဲလို့ဟလာအင်တာနက်ကိုဆက်ထားမလို့လုတ်ခဲ့တာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်အနည်းငယ်ကိုပြန်ကြည့်ရင်ဘုရားတင်းစင်တဲ့ထက်မှာဘာအပြောင်းလဲမှအတိုင်းမီလုံးပေါ့နော်တစ်မျိုးသားလုံးအပြင်ဆောင်တဲ့အပြောင်းလဲမူဝါဒတွေဘာမှမရှိပါဘူးဒီပုဂ္ဂိုလ်ဟာဟလာဟိုတုံ့နှိဘာဝေဒီတိုင်းမဲ့နေမဲ့သဘောဖြစ်ပါတယ်အထက်ကခိုင်းတဲ့အတိုင်းမဲ့လုံမဲ့သဘောဖြစ်ပါတယ်ဒါကြောင့်မို့အခုဆက်ပြီးတော့သူဆက်ပြီးဥဆောင်မဲ့အစိုးရကိုလည်းကျွန်တော်ကခိုင်းညော်လို့မရပါဘူးဒါကြောင့်မို့ညော်လို့မရဘူးဆိုတိုင်းကြောက်မလင့်လာဘူးတော့မဟုတ်ဘူးလင့်လာတဲ့နဲ့စောင့်ကြည့်တဲ့နဲ့အမှရှိတဲ့အားပြန်မှုတွေတက်မှမှုတွေကိုကြည့်ပြီးတော့အဲ့ဒီအတွက်ဘယ်လိုခေါ်လာအကောင်းဆုံးဖြစ်အောင်လုပ်မလဲအဲ့ဒါကကျွန်တော်တို့ရဲ့ဒီငငယ် challenge ကလည်းအစ်ချီးလို့မရပါဘူးအစ်ပြီးတော့ဟို democracy တို့ဟိုတကယ်အသွင်ကူးပြောင်းရေးတွေကြီးကြီးမားမားတွေခေါ်လို့မရပါဘူးဒီအိုးကိုဆန်တဲ့တိုင်းထွာပြီးတော့အကောင်းဆုံးဖြစ်အောင်စဉ်းစားရမှာပါအဲ့မှအခုချိန်မှာအသီးကစင်ခေါ်မှုနှစ်ခုကတော့အစိုးရအစ်ကိုကျွန်တော်တိုင်းနိုင်တာပေါ့နိုင်ငံတကာမှာတိုင်းထွာနိုင်တာနှစ်ခုကတော့အဲ့ဒါပြဿနာကိုဘယ်လိုခံတွေ့လဲဒီကစေတိုင်းသားပြဿနာဟလာနေသားဆောင်ပြဿနာတွေကိုသူဘယ်လိုဆက်ကင်တွန်းမလဲငိုတိုင်းကင်တွန်းမလားပုံစံမျိုးနဲ့တောင်းပြီးကင်တွန်းမလားနောက်တစ်ခုကတော့ဒီငငယ်ချင်းသားပြဿနာကိုသူလုပ်တယ်အဲ့နှစ်ခုကတော့သူ့ရဲ့အဓိကစိန်ခေါ်မှုပါပဲဒါပေမဲ့ကျွန်တော်ထင်တာကတော့ဒီအစိုးရအစ်ကအားနည်းတဲ့အစိုးရခရိုနီစမ်ပို့ပြီးတော့ခေါင်းငါမယ်ဆိုလို့ကျွန်တော်ထင်ပါတယ
်ဟုတ်ပါတယ်ဟိုဘာလို့ဆိုတော့ဗိုလ်ချုပ်မှုကြီးတန်းရွှေကဟုတ်ကဲ့ဗိုလ်ချုပ်မှုကြီးတန်းရွှေကလုံးဝအနားယူသွားတာမဟုတ်ဘဲနဲ့เนาะသူကဒီနောက်ကွယ်ကနေပြီးတော့ရှိနေအောင်မယ်ဆိုတော့သူ့ရဲ့အရေးကမိုးနေအောင်မှာပဲဒီတော့အခုတက်လာကြတဲ့ဟိုပုံကိုယ်တွေကလည်းပဲဘုဂျူမူကြီးတန်းရွှေရဲ့ငင်းနိုင်နေလို့သူပြောတာနားထောင်မယ်လူတွေပဲဆိုတော့မူဝါဒသဘောထားတွေကတော့လောလောလတ်လတ်မှာတော့ဘာမှထူးထူးခြားခြားပြောင်းလဲစရာတော့မရှိဘူးလို့ပဲအားလုံးကဒီပြောနေကြတာပေါ့လေပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ကိုကိုကိုကျွန်တော်မျိုးသိမ့်ပါခင်ဗျာ
ဟာကိုမျိုးသိမ့်ပြောပါပြောပါဟုတ်ကဲ
့ဟုတ်ကဲ့ခုနကပေါ့နော်ဟိုကျွန်တော်အကိုတင်ပြသွားသလိုပေါ့အဲ့ဒီမှာတို့ဒီစက်တက်ထဲမှာတို့သဘောထားကွဲလဲမှုတွေရှိတယ်ဆိုတာကိုလည်းကျွန်တော်တို့လည်းကြားပါတယ်နောက်တစ်ခါကျတော့တို့ထဲမှာသဘောထားပြောင်းဟိုပြော့ပြောင်းနေလူပေါ့နော်နောက်ကကျတော့ခစ်တက်ကိုလူလာတဲ့ခေါင်းဆောင်တွေရှိတယ်ဆိုတာလည်းကြားပါတယ်ဒီနေရာမှာကျွန်တော်တို့အဓိကတစ်ခုထည့်စဉ်းစားရမှာကဒီကောင်းဆောင်နေအားလုံးကလေနံပါတ်၁ချက်ကရှေ့ကကောင်းဆောင်နေလို့တို့ကလေဟိုအစီတစ်ထပ်အသားတစ်ထပ်ပေါ့နော်ဒီလိုမျိုးခံစားကျင်တဲ့ဟာမျိုးတွေရှိတယ်။နောက်တစ်ချက်ကဘာလဲဆိုတော့တို့တွေရဲ့လုံခြုံရေးပါ။တို့တို့အာဏာလွတ်လိုက်လို့ရှိရင်တို့တွေကြိုးစင်တက်ရမလား။ဒါမှမဟုတ်ရှင်တို့ရဲ့အနာဂတ်ကဘာလဲဆိုတဲ့တို့ရဲ့အနာဂတ်ကိုကျွန်တော်တို့အာမခံနိုင်စွမ်းရှိမရှိဆိုတဲ့ဟာကြီးကလေတို့ကြားထဲမှာတော်တော်လေးပြောဆိုနေတဲ့ကိစ္စတစ်ခုဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ဒီအတိုက်ခံအင်အားစုတွေပေါ့နော်အဲ့ဒီအနေနဲ့ကလည်းဒါကိုကျွန်တော်တို့အထူးတလဲအလေးထားပြီးတော့စဉ်းစားသင့်တဲ့အချက်တစ်ချက်ဖြစ်တယ်ဆိုတော့ကျွန်တော်တင်ပြဖြစ်ပါမယ်။ဒါပြင်ခုနကဟိုတင်ပြသွားသလိုပါပဲ။ကျွန်တော်တို့ကအများကြီးတော့မျှော်လင့်ထားလို့တော့မရဘူး။တိုးတော့လေကျွန်တော်တို့ဒီဘက်ကပေါ့နော်ဒီမိုကရေစီလှုပ်ရှားနေတဲ့လူတွေအနေနဲ့ကတော့ကျွန်တော်တို့ရေတူနဲ့ဒီရှိပေါ့။အဲ့ဒါလေးတွေကိုတော့ကျွန်တော်တို့လုံရင်းကန်ရင်းနဲ့ပဲပလန်ချပြီးတော့လုပ်သွားရမယ်လို့မြင်ပါတယ်ခင်ဗျ။ဒီတို့ဆိုတော့ကျွန်တော်တို့ရဲ့အဖွဲ့အစည်းအသီးသီးတွေကျွန်တော်တို့ရဲ့အကောင်လုံးလုပ်နေရလက်တလောပြပနာကိုကျွန်တော်တို့ဝိုင်းပြီးတော့ဖြည့်ရှင်းကြတယ်တိုက်ကြတယ်ဖြစ်ပေါ်လာတဲ့အပေါ်မှာနောက်ကကျတော့အနာဂတ်ပေါ်မှာကျွန်တော်တို့ဝိုင်းပြီးတော့ဒီရုပ်သက်ပေါ့ပြောကြရပေါ့အခုလောဆယ်ဆိုရင်ကျွန်တော်အစိုးရအဖွဲ့သက်ကပြပနာနောက်ကကျတော့ခုနကအခုဆိုလို့ရှိရင်ကချင်ဒေသမှာဆစ်အစိုးရကဟိုထိုးဆစ်စင်နေတဲ့ကိစ္စတွေပေါ့နော်အဲ့လိုကိစ္စမျိုးကျွန်တော်တို့အခုလောဆယ်ပြောကြတယ်အဲ့မှာကျွန်တော်တို့ဒီအတိုက်ခံအင်အားစုတွေအနေနဲ့ကျွန်တော်တို့နည်းနည်းလေးကိုတတိမထားမိတဲ့တစ်ချက်ရှိတယ်လို့တော့ကျွန်တော်ထင်မိတယ်ခင်ဗျအဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ capacity building မှာကျွန်တော်တို့ရှေ့ကရန်သူကိုပဲမဲတိုက်နေတဲ့အခါမှာကျွန်တော်တို့ခါးဆက်ပြက်ပြီးတော့လူငယ်မျိုးဆက်သက်တွေကိုမွေးထုတ်ဖို့ကိုဟိုဟာပေါ့ကျွန်တော်တို့ဟိုဟိုဟာမျက်စိကြော်ပြီးတော့လုံမိတဲ့ဟာမျိုးတွေနောက်ကကြာမမြင်မိတဲ့အပိုင်းတွေရှိတယ်လို့ကျွန်တော်သုံးသပ်မိတယ်ခင်ဗျာဆိုတော့ခါကြတော့ကျွန်တော်ကရှေ့ကရန်သူပေါ့ထားပါတော့လေကျွန်တော်ရှေ့မှာကျွန်တော်တို့ရှေ့ကိုကျွန်တော်အားဆိုင်နေရင်းနဲ့တစ်ဖက်ကလည်းကျွန်တော်လူငယ်မျိုးဆက်သက်တွေကိုကျွန်တော်လက်တွဲခေါ်ပြီးတော့ပေါ့နော်ခါးဆက်မပြက်ပေါ့အနာဂတ်နိုင်ငံရေးဥဆောင်မှုအခန်းကဏ္ဍမှာတို့တွေလည်းတတိယပါဝင်လာအောင်ပုံမပါဝင်လာအောင်လုပ်တင်တယ်လို့လည်းကျွန်တော်မြင်တယ်ခင်ဗျာအဲ့လိုလုပ်တဲ့နေရာမှာလေအခုဆိုရင်လေတို့ကအစိုးရဘက်ကဘာလို့လို့ပြောလာတဲ့အခါမှာကျွန်တော်တို့ဒီလူမှုပေါ့နော်ကွန်ရက်ဒီနောက်တစ်ခါကျတော့ကျွန်တော်တို့ civil society organization လို့ခေါ်တဲ့ဒါအစို ို့ရအဖွဲ့မဟုတ်တဲ့အဖွဲ့စည်းတွေအဲ့ဒါကြီးအများကြီးလိုတယ်လို့မြင်တယ်ခင်ဗျအခုအီဂျစ်တို့တူနီဆီယားတို့ပြောင်းလဲသွားတဲ့ဟာကိုကျွန်တော်ကြည့်မယ်ဆိုရင်အဲ့ဒီဒေသတွေမှာကျွန်တော်လူငယ်တွေပေါ့အများကြီးလှုပ်ရှားသွားတယ်ဒါပြင်သူတို့ဒီ networking လို့ခေါ်တဲ့ဒီကွန်ရက်လှုပ်ရှားမှုတွေမှာသူတို့အများကြီးကြီးကြီးနဲ့လှုပ်ဆောင်သွားတယ်ကျွန်တော်တွေ့ရတယ်ဒါပြင်ဆီယားစုတွေပေါ့နော်ဥပမာဆိုလို့ရှိရင်အီဂျစ်မှာဆိုရင်တော့ Muslim Brotherhood ပေါ့ဗျာဆိုတော့ Islam ညီကိုများအဖွဲ့အဲ့ဒါမျိုးတွေကနေပြီးတော့ဒီနောက်ကနေပြီးတော့ဆီယားစုနာမည်နဲ့ခံပြီးတော့ဗလီတွေကနေတစ်ဆင့်လှုပ်ဆောင်သွားတယ်တွေ့ရတယ်ခင်ဗျဆိုတော့ကျွန်တော်တို့ရေရှိ plan မှာကျွန်တော်တို့မြန်မာပြည်ကလူငယ်တွေရောကမ္ဘာတစ်ဝှမ်းရှိတဲ့လူငယ်တွေရောကိုကျွန်တော်တို့က capacity building လုပ်ပြီးတော့အချိန်ဤအတိုင်းတာတစ်ခုခုပေါ့တစ်ချိန်ချင်းကိုရောက်လာပြီးတော့ကျွန်တော်တို့ကဥပမာတက်မတော်ခေါင်းဆောင်နေထဲမှာလည်းသဘောထားပြောင်းပြောင်းနဲ့ခေါင်းဆောင်နေတက်လာပြီးတော့တို့ကလည်းကျွန်တော်တို့ space တစ်ခုကိုဖွင့်ပေးတဲ့အချိန်နောက်ကျွန်တော်တို့ဘက်ကလည်းလူငယ်ခေါင်းဆောင်တွေကလည်းအကုန်လုံးအရေးချင်းတွေပြည်လာပြီးတော့တခါတည်းဖြစ်တဲ့အချိန်တနည်းနည်းတစ်ချိန်ချင်းမှာကျွန်တော်တို့ပေါ်ပေါက်လာနိုင်တယ်လို့ကျွန်တော်သုံးသပ်မိတယ်ခင်ဗျ။ဟု
တ်ကဲ့။
ဆိုတော့အဲ့ဒါကြီးကိုလည်းကျွန်တော်ရေရှည်ကိုပြင်ဆင်သွားတင်တယ်လို့ကျွန်တော်တင်ပြတယ်ခင်
ဗျ။ဟုတ်ကဲ့။ကိုတင်မောင်သူကဘယ်လိုသဘောရလဲဗျ။အခုကိုမျိုးသိန်းပြောသွားတာလေ
။โอเคโอเคဒါကောင်းပါလေဒါမျိုးလဲချစ်တယ်ပါလေလို့လဲလို့မလို့ကျွန်တော်ထင်ပါလေဒါပေမဲ့တစ်ချက်တော့ကျွန်တော်ချစ်သူကြီးပြောရှင်ပါလေအဲ့ဒါပါလေဆိုတော့ကျွန်တော်တို့ကနှစ်ပေါင်း20ပေါ့ဗျာကမ်ပိန်းတွေလှုပ်လာကြတယ်ကြိုးပမ်းလာကြတာပေါ့နော်ဆိုတော့အဲ့ဒီအချိန်အဲ့ဒီအခါနဲ့အခုချိန်အခုအခါကပုံစံလဲလားဆိုတဲ့အပေါ်မှာတော့ကျွန်တော်တို့နည်းနည်းစဉ်းစားရမယ့်အရာတွေပြန်ပြီးသုံးသပ်ရမယ့်အရာတွေပေါ့နော် strategy ဘိုင်းမှာပေါ့နော်ကျွန်တော်တို့ပြန်ပြီးအပြောင်းလဲလုပ်ဖို့လိုကောင်းလိုပါလိမ့်မယ်ဘာလို့လဲကျွန်တော်ဒီစကားကိုကျွန်တော်ဘာသာပြောလဲဆိုတော့သူတို့ဘက်ကအစိုးရတက်ဖြစ်လာနေဆိုတဲ့နေရာမှာဒီအစိုးရတက်ကအရင်တုန်းကဒီနာဖလိုမျိုးပုံစံနဲ့ပေါ့နော်မူပိုင်းဆိုင်ရာနေမှာဆက်ရက်ဒီမှာပါဟာနော်ဒီလိုမျိုးဟိုအရေးယူမှုတွေဖြစ်နေမှုတွေဆက်လုံးမှာလားဆိုတဲ့ question တွေကကျွန်တော်တို့ကအများကြီးရှိပါတယ်အဲ့တော့ကျွန်တော်ကတော့အကောင့်တဘောနဲ့တော့ရင်းရှင်းပါတယ်ဖြစ်လက်ဖြစ်တဲ့အချိန်တွေတခုကသူတို့အရင်အားလိုမျိုးမဟုတ်ဘဲနဲ့ဟိုပေါ့နော်ရှင်လည်းလျှောက်တာပြားတဲ့တွေ့တာဆိုတဲ့ပုံစံတစ်ခုကိုလှုပ်လာလိမ့်မယ်လို့တော့ကျွန်တော်အဲ့ဒီမျိုးညွှန်နေပါတယ
်။ဟုတ်ကဲ့ဒါအကောင်းမြင်ပေါ့လေ။အကယ်ကိုမြင့်လိုင်ကပြောပါအောင်ခင်ဗျာ
။ဟုတ်ကဲ့ဟိုအခုအားလုံးပေါ့နော်ရှင်ရေးသွားတိုင်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်ဒီရှင်နေခြင်းနဲ့ချက်တာပထမချက်ကကိုမြင့်နဲ့ပြောသားခဲ့တယ်လို့ပေါ့။ဟလာဒီနာအဖအတဲမှာဒီမကြည်လည်မှုတွေပေါ့နော်။ဒီနာအဖထဲမှာဒီမကြည်လည်မှုဆိုတာလေအခုအစိုးရတဲ့ကျွန်တော်ဒီရွေးကောက်ပွဲပြီးသွားတဲ့အခါမှာကျွန်တော်မြင်ရတဲ့ဒီကတ္တနာကဘာလဲလို့ဆိုတော့ဒီစစ်ဆိုးရတွေနဲ့ဒီနီးစက်တဲ့စီးပွားရေးအတိုင်းအဝိုင်းကဒီရွေးကောက်ပွဲကိုသူတို့သတုံးတစ်ခုတော့သူတို့အနေချင်းမျှော်လင့်ထားတာရှိတယ်ဗျ။အဲ့တော့ဒါပေမဲ့လည်းအဲ့ဒီမျှော်လင့်ချက်တွေမဖြစ်လာဘူး။ဟလာဒီဥမာကျွန်တော်ဒီကဘာဥခင်ရွှေတို့လိုလူမျိုးလွတ်တော်တဲ့ပါလာတာလွဲလို့ဘာမှဖြစ်မလာဘူးဆိုတဲ့အခါကျတော့ဒီကျွန်တော်ဒီနာဖတဲ့ကတော်တော်ရင်းရင်းနီးနီးနာဖနဲ့အလုတ်လုပ်နေတဲ့ပုံကြီးတွေကအစင်းမြင့်ဟိုအရာရှိတွေနဲ့ကျွန်တော်စကားပြောကြည့်တဲ့အခါမှာသူတို့အနေနဲ့စိတ်ပြက်လက်ပြက်ဖြစ်ပါတယ်ဆိုတော့တံမျိုးကိုကျွန်တော်ကြားခဲ့ရပါတယ်ဆိုတော့နောက်တစ်ချက်ကလည်းဒီစစ်အုပ်စုအတွင်းထဲမှာကဒီခုနကဒီဟိုအရင်တုန်းကတော့ဒီဟိုဇာတုကြီးစင်ငယ်လိုက်ပေါ့နော်သူတို့စီးနေဟိုအစီအစဉ်လိုက်တော့ပဲမယ်အခုကဘုရားတန်းရွှေရဲ့ဟိုတော့ကောက်တဲ့လူပေါ့နော်သူခန့်တဲ့လူတွေပဲနေရာရတဲ့အခါကျတော့ဟိုသူတို့အထဲထဲကဟို conflict ပေါ့နော်သူတို့အထဲထဲမှာရှိတဲ့ဒီမကျေလည်မှုတွေဟိုများလာနိုင်ပါတယ်ဆိုတော့အဲ့ဒီအခါမှာခုနကကျွန်တော်ဒီတော့ကိုမျိုးသိန်းတို့ထောက်ပြခဲ့တဲ့ဒီ capacity building ပေါ့ကျွန်တော်တို့ဒီဟိုရဲ့ဟလာကျွန်တော်တို့ရဲ့ဒီဟိုကျွန်တော်တို့ရဲ့အင်အားတွေကြီးစောက်တဲ့အခါမှာနောက်ကိုတော်တို့ထောက်ပြခဲ့တဲ့ကျွန်တော်တို့ရဲ့ knee view တွေကြောင်းလဲဖို့နေရာမှာပေါ့နော်ဆိုတော့နာဖကအဲ့လိုဖြစ်သွားတာ ਨੇ ပတ်သက်ပြီးဥမာကျွန်တော်တို့မှာဥမာဆိုတော့ကျွန်တော်တို့မှာကျွန်တော်တို့အခုလူငယ်ကွန်ရက်တွေစောက်ခဲ့တယ်ဆိုတော့လူငယ်ကွန်ရက်တွေစောက်နေကြတယ်ဒီစောက်နေတဲ့မှာပါဝင်တဲ့လူငယ်တွေကိုနှိုက်ကဒီကွန်ရက်ရဲ့သဘောကိုသိချသိသလားဒီဟာကိုကျွန်တော်တို့ဘလို့ဟို running လုပ်ပလဲပေါ့နော်ဟလာနောက်တစ်ခါဒီအသွေးခေါ်အတိအမြင်တွေကဟလာကျွန်တော်တို့အနေနဲ့ဒီသစ္စာနဲ့အမြင်တွေအတိတွေပေါ့နော်အဲ့ဒီဟာတွေကိုဟလာကျွန်တော်ဒီပြင်ပမှာရှိနေတဲ့လူငယ်တွေကနေပြီးတော့အခုဆိုရင်ဒါ social media နေပြီးတော့ဒီရင်းကိုကျွန်တော်တို့ဘလောက်ထိပြီးနိုင်တယ်လဲနောက်တစ်ခါကိုတမောင်တို့ပြောခဲ့သလိုဟလာကျွန်တော်တို့ကဟို strategy ပြောင်းရမယ်နည်းပြဟာပြောင်းမယ်ဆိုတဲ့အခါမှာကျွန်တော်တို့အခုစောစောတုန်းကပဲကျွန်တော်ဒီလူငယ်မိတ်ဆွေနဲ့ဟိုဆွေးနွေးတဲ့အခါမှာကျွန်တော်တို့မှာရှိတဲ့ဒီလူကြီးတွေပေါ့ဟလာအဲ့ဟိုကျွန်တော်တို့ဟလာအခုဆိုကျွန်တော်50လောက်ရှိတဲ့လူကြီးရှိမယ်60လောက်ရှိတဲ့လူကြီးတွေနဲ့အခုဒီကနေ့အသက်20 30မှာရှိတဲ့လူငယ်တွေရဲ့ဒီပမာပြည်တွင်းမှာတော်တာပေါ့နော်ဟိုအသိဉာဏ်အသေးပေါ်ကဟိုဘွားချမ်းကများနေတာမျိုးကိုတွေ့ပြရတဲ့အပြင်ဟိုပေါ့ကျွန်တော်တို့ဒီဟာတွေဒီလူငယ်နဲ့လူကြီးတွေကြားထဲမှာဒီပြည်ကိုပြည်ကြီးတဲ့အခြေခံတစ်ခုမဆောက်နိုင်တာမျိုးပေါ့နော်ကျွန်တော်အတိုက်ခံမှာလည်းတွေ့ရတယ်ဆိုတော့အဲ့လိုဟာတွေကိုကျွန်တော်တို့ကပြုပြင်နိုင်မယ်ခုနကပြောလို့နာဖရဲ့ဟို နာနားဖားထဲမှာဘာတွေဖြစ်နေလဲဆိုတော့ကျွန်တော်ကအများနဲ့ monitoring စောင့်ကြည့်နေနိုင်ပြီးတော့အခုဟလာဒီ Egypt တို့ Tunisia တို့ပြောင်းလဲသလိုမျိုးကျွန်တော်တို့နိုင်ငံမှာခုနအပြောင်းလဲတစ်ခုနောက်ထပ်9နှစ်10နှစ်တော့ဖြစ်ချင်မှဖြစ်နိုင်မယ်သို့တော်လည်းပဲရေလိုရေရှည်စဉ်းစားပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီအာဏာရှင်ကအချိန်ချိန်မှာတော့သုတ်ကြမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင
်ဗျဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်တစ်ခုပေါ့ကျွန်တော်တို့ဒီ movement တွေအရလို့ကျွန်တော်ဆက်တစ်ခုပြောရှင်းပါ
ဘယ်ဟုတ်ကိုတင်မထူးပြောနေတာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဟိုကျွန်တော်တို့ကနောက်80ကျွန်တော်တို့ဘယ်လိုသွားမလဲဆိုတဲ့နေရာကိုကျွန်တော်တို့ကမလုပ်ခင်ပါဘူးဘယ်လိုတစ်ခုကျွန်တော်တို့မပြောခင်ပါတေးရရစဉ်းစားကြဖို့ဆိုရဲဆိုတဲ့အချက်ကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တည်ပါတယ်တချို့အင်အားစုတွေပေါ့နော်ကျွန်တော်ထွေချင်းဒီပိုင်းအင်အားစုတွေပါတယ်ကျိုးပန်းနေကြတဲ့ပုံစံတွေအမျိုးမျိုးရှိပါတယ်ဒါပေမဲ့တစ်ခါတစ်ခါမှာကျွန်တော်ကသူတို့သတိပေးချင်တာကတော့လေကျွန်တော်တို့ကမူတစ်ခုကိုကျွန်တော်တို့ကချလိုက်ပြီဆိုရင်အဲ့ဒီမူပေါ်မှာကျွန်တော်တို့ကဟက်ရတာကျွန်တော်တို့ကလိုက်ပြီးတော့အကောင့်တွေပေါ်ရတဲ့အခါမှာအထူးသဖြင့် campaign လုပ်တဲ့လူတွေအတွက်ကကျွန်တော်ထင်ပါတယ်တစ်ခါတစ်ခါမှာ reality နဲ့ပေါ့နော်ကျွန်တော်တို့မကင်းကွာစေချင်ပါဘူးဆိုတဲ့အခါမှာလက်ရှိပြည်တွင်းကနေပြီးတော့ဖြစ်ပေါ်လာတဲ့ဒီsignal တွေပေါ့နော်ဒီအရေးအယောင်တွေကျွန်တော်တို့ဒီအခြေစောင့်ကြည့်ဖို့လိုပါလိမ့်မယ်ဆန္ဒစောပြီးတော့တစ်စုံတစ်ခုကိုမူတစ်ခုကိုသုံးဟုတ်ဒီ declaration တစ်ခုပုံစံမျိုးတွေပေါ့နော်မချမှတ်ဖို့တော့ကျွန်တော်အကြံပေးချင်ပါတ
ယ်ဟုတ်ကဲ့အဲကိုမျိုးသားရောပြောပါအောင်ဗျာတစ်ခါတူတူပေါ့နော
်ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့အမျိုးသားကောင်းဆောင်ကျွန်တော်လူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုရဲ့နောက်မှာကျွန်တော်တွေကဒီမှတ်ဝတ်စာပေါ့နော်ယုံကြည်ချက်ရှိရှိနဲ့ live ဖို့အဓိကလိုတယ်ဆိုတာလေးကျွန်တော်ပြောချင်ပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့အားလုံးပေါ့နော်ခုနကပြောသွားသလိုပဲပြည်ပမှာရှိတဲ့အဖွဲ့အစည်းတွေဖြစ်ဖြစ်ပြည်တွင်းမှာရှိတဲ့ပုဂ္ဂိုလ်များအားလုံးပဲဖြစ်ဖြစ်ကျွန်တော်တို့ဒီတွဲဆုံဆွေးနွေးတွေဖြစ်လာအောင်မြို့သားပြည်နယ်တက်မြက်ကြီးတွေဖြစ်လာအောင်ဒီလိုအခြေအနေတွေဖန်တီးဖို့လည်းလိုပါတယ်ဆိုတော့အဲ့မှာနိုင်ငံရေးတင်းသားတွေအားလုံးလွတ်မြောက်ဖို့နဲ့2008 constitution ကိုပြင်ဆင်ဖို့ဆိုတာအဓိကကြတယ်လို့လည်းမြင်ပါတယ်ခင်ဗျာကျန်တာကတော့မြန်မာပြည်မှာတကယ်ကိုဒီမိုကရေစီရဖို့ဆိုရင်ကျွန်တော်တို့ရေတိုးရေရှည် plan နေနဲ့ဒီတို့မှာတော့လက်ရှိဖြစ်ပေါ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကဒါတွေကိုဖြေရှင်းသွားမယ်။ဖြေရှင်းမှာတော့လူငယ်တွေကိုကကျွန်တော်ကအရေးချင်းပြောင်းအောင်လုပ်မယ်။ပညာတွေပေးမယ်။နောက်တော့ကျတော့တကယ်ကိုနည်းပညာအသက်စမ်းနေနဲ့ပေးပြီးတော့လူကြီးလူငယ်လက်တွဲပြီးတော့လှုပ်ဆောင်မှုလုပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့။ကဲကျွန်တော်ရတဲ့ချိန်ပြပါရမယ်ခင်ဗျ။အဲ့တော့ကိုမင်းစင်အနေနဲ့အခုပြောခဲ့တဲ့ဆွေးနွေးခဲ့တဲ့အချက်အလက်တွေပေါ်မှာနောက်ဆုံးပြန်ပြီးတော့သုံးသပ်ပြပါဗျာ။
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ပေါ်လေဒီအစိုးရစစ်ဟာအားနည်းမယ်တော့မသိပြီးတော့လည်းမျှော်လင့်လို့မရဘူးပိုဆိုးတာကဒီဗမာစစ်အစိုးရဟာတန်တဲ့ဒီပါရဘိုင်ငါရဘိုင်အာနာရှင်တွေပေါ့ဗျာဒီမလေးရှားတို့စင်ကာပူတို့အဲ့လိုမျိုးပါရဘိုင်ငါရဘိုင်အာနာရှင်တွေမှာဆိုရင်အ ਨੇ ဆုံးတော့ကပိုက်ဆောင်အတိုက်ခံပေါ့အ ਨੇ ဆုံးတော့အယောင်ပြကပိုက်ဆောင်အတိုက်ခံမွေးလေစီမာစစ်အစိုးရကတော့ကပိုက်ဆောင်အတိုက်ခံကိုတော့မမွေးဘူးသူ့လူနဲ့သူရဲ့လှုပ်တာအခုလားအစိုးရအဖွဲ့ပဲကြီးကြီးအိုင်အန်တာတယောက်မှမပါဘူးလားလူတမနာတယောက်ပဲပါတယ်လားအမျိုးသမီးတယောက်မှမပါဘူးဘောကအလောက်ထိဟလာဟိုထုတ်ခိုင်းထားတဲ့အစိုးရမျိုးစီကနေပြီးတော့ပြည်내မှုတွေညော်ကောင်းရဲ့အခြေအနေတိုးကောင်းရဲ့လို့တော့ညော်လင့်ရင်ကျွန်တော်ဆန္ဒဆိုနဲ့ညော်လင့်တာမျိုးဖြစ်မယ်ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ကြည့်ရမယ်ဒီစနစ်ဟာသူတို့အတွက်ကလည်းအစ်စ်အဆန်ဖြစ်ပါတယ်ငကိုလုံးကသူတို့ဟလာစစ်အာဏာရှင်နဲ့အုပ်ချုပ်တာရှင်ရှင်မြန်မာနဲ့တပါတီဆိုင်နဲ့အုပ်ချုပ်တာရှင်ရှင်မြန်အခုလိုမျိုးစနစ်ဟာသူတို့အစ်စ်အဆန်ဖြစ်တော်တဲ့ကြောင့်မို့ဟလာဒီအထိပ်ပိုင်းမှာရမဟုတ်ဘူးတိုင်းဒေသကြီးအစ်စ်မှာပြည်내အစ်စ်မှာဘလို့တင်းမာမှုတွေရှိလာမလဲဆိုတော့ကျွန်တော်ကြည့်ရမှာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ခဏခဏပြောခဲ့သလိုပဲဟလာဒီအုပ်စိုးသူတွေမှာဘလို့အပြောင်းလဲရှိဆိုကြည့်ရမယ်တစ်ဖက်ကတော့လေ institution ပေါ့လေကျွန်တော်က network ဆိုတာ connect ဆိုတဲ့အတိုင်းကျွန်တော် institution ကိုသုံးချင်ပါတယ် network ဆိုတော့ကဟိုနည်းနည်းလေးပြောရဲပါတယ်ဟိုလိုအပ်ပါတယ်စားရတဲ့နေမှာလိုအပ်မယ်ဒါပေမဲ့တကယ်တကယ်မှာတော့နိုင်ငံရေးပါတီဒါဆိုရှင်ကနိုင်ငံရေးပါတီအားကောင်းအောင်လုပ်ရမယ် NGO တွေအားကောင်းအောင်လုပ်ရမယ်မီဒီယာတွေအားကောင်းအောင်လုပ်ရမယ်လို့ institution တွေတောက်တဲ့ကိစ္စကိုအဲ့ခံနေနိုင်ငံတကာကပို့ပြီးတော့ကောင်းပြီးစဉ်းစားတတ်ပါတယ်။နောက်မိတ်ဆွေတယောက်ကသလောကလေးရင်ကျွန်တော်နေတွေသွားပြီးသူပြန်လာတယ်သူကတကယ်ကို NGO လုပ်နေတဲ့မိတ်ဆွေပါ။သူပြောလေတခုကျွန်တော်ရန်သဘောချပါတယ်။သူပြောရနေမယ်ကျွန်တော်တရားဟိုညီကုန်းချုပ်ချင်ပါတယ်။သူကပြောလဲဆိုတော့ကိုမင်းစင်ရေကျွန်တော်လုပ်နေတာကတော့ဒီပြည်သူတွေကိုအစိုးရစိတ်ပေါအောင်လုပ်ပြီးတော့အစိုးရကိုဒီလိုစိတ်ပေါအောင်လုပ်ပေးနေတာပဲ။အဲကျွန်တော်အဲ့ဒါကိုဆက်ပြီးလုပ်မှာပဲ။ဘာပဲဖြစ်ဖြစ်ကျွန်တော်ဆက်လုပ်မှာပဲလို့ပြောပါတယ်။အဲ့လိုမျိုးလုပ်တဲ့လူတွေပုံများလာမယ်ဆိုရင်အလားအလာကောင်းပါတယ်။ဒါကဘာလဲဆိုတော့နေရာတိုင်းမှာ institution တွေနိုင်ငံရေးပါတီမှာပဲဖြစ်ဖြစ် NGO လောကမှာပဲဖြစ်ဖြစ် media မှာပဲဖြစ်ဖြစ်ငားလောင်လုပ်တာဟာ democracy အတွက်အထောက်အကူဖြစ်နိုင်ပါတယ်။အချိန်ထဲမှာပဲလေအထဲမှာအာပြောရပြောပြောင်းတဲ့လူတွေပုံကူတွေပေါ်လာမယ်ဆိုရင်ဆန္ဒပြောသိမပါဘဲနဲ့ပေါ့လေကျွန်တော်တို့ပမာဏကံကံရှိပြီးတော့ဟိုကျွန်တော်တို့တုံးတက်နိုင်မယ်ဆိုရင်တော့အလားအလာကောင်းပါလေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့ဒီဆွေးနွေးသုံးသပ်ချက်တင်တယ်ပဲဒီဆွေးနွေးပွဲစကောင်းဝိုင်းကိုညီကုန်းချောင်းအောင်ဖြစ်ပါတယ်အဲ့တော့အခုလိုအစိုးရအဖွဲ့အစ်တစ်ဖွဲ့ပေါ်ပေါက်လာတော့မယ်ဆိုရင်တကဘာလုံးကတော့အကုန်လုံးကစောင့်ကြည့်နေကြတာပါပဲကျွန်တော်တို့အခုမြင်နေတွေ့နေရတာတော့ဘာမှသိပ်ပြီးတော့ထူးထူးခြားခြားမရှိတာကိုအားလုံးလည်းဟိုဆွေးနွေးသုံးသပ်ပေးခဲ့ကြပါပြီဒီတော့တကယ်တမ်းလက်တွေ့မှာပေါ့လေအခုရှေ့လာလောက်ဆိုလို့ရှိရင်တော့ဒီအစိုးရအဖွဲ့အစ်တအနေနဲ့တာဝန်စပြီးတော့ယူပြီးအုပ်ချုပ်သွားတော့မှာမို့လို့ဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ကြမှာပါ ဒီနေ့သကွားမှာပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကမြန်မာရေးလေ့လာသူဦးမင်းစင်အထက်အပြင်အမေရိကန်အရှေ့ဘက်ခြမ်းဘာမာတူဂျီအင်တာနက်သတင်းစာကအယ်ဒီတာဦးမြင့်လိုင်နဲ့ဒီမြန်မာအရေးကိုတက်တက်ကြွကြွလှုပ်ရှားဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေဖြစ်ကြတဲ့ CFOB ကနေဒါနိုင်ငံမြန်မာမျိုးတွေများအဖွဲ့ကကိုတမောင်ထူးအထက်အပြင်ဗြိတိန်နိုင်ငံအခြေစိုက်ဘာမာဒီမိုကရက်တစ်ကွန်ဆန်အဖွဲ့ကကိုမျိုးသိန်းတို့ကိုအထူးကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြရစီသောတာရှင်ပေါင်းချမ်းမှရှင်လန်းကြပါစေခင်ဗျာ